မြန်မာနိုင်ငံမှာရွေးကောက်ပွဲမတိုင်ခင်အင်တာနက်လူမှုကွန်ရက်တွေမှာပြဿနာပေါ်နိုင်မဲ့အမုန်းစကားတွေလျှော့ချနိုင်အောင်ကြိုးပမ်းနေကြောင်း Facebook လူမှုကွန်ရက်ကကြေညာလိုက်ပေမဲ့ဘယ်လောက်ထိထိရောက်မှုရှိနိုင်မလဲဆိုတဲ့အပေါ်မှာမေးခွန်းတွေထွက်ပေါ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ချပ်ပါ။မကြခင်ရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့မြန်မာနိုင်ငံမှာလူမှုကွန်ရက်သုံးစွဲသူတွေကြားပြဿနာဖြစ်စေနိုင်တဲ့အကြောင်းအရာတွေနဲ့အကြံဖတ်မှုတွေကိုလုံဆော်အားပေးနိုင်တဲ့အမုန်းစကားတွေမပြတ်နှံ့အောင်နောက်ထပ်တင်းကျပ်တဲ့အစီအမံတွေဖြည့်ဆွတ်လိုက်ကြောင်း Facebook Internet လူမှုကွန်ရက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ပြဿနာဖြစ်စေမဲ့ရေးသားပြောဆိုမှုတွေကိုနည်းပညာနဲ့စစ်စစ်ဖော်ထုတ်ပြီးလိုအပ်ရင်ဖယ်ရှားသွားမှာဖြစ်ကြောင်းလည်းမနေ့ကတုန်းကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Facebook ကစစ်စစ်ထုတ်ပေါ်နေတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေတဲ့ Fact Creation တို့ဖွဲ့ရဲ့မြန်မာပြည်ရုံးဝန်ပြောဝင်ရာဦးစောဝေကတော့လူမှုကွန်ရက်ပေါ်ကအချက်အလက်တွေကိုအမှန်အမှားပိုင်းခြားနိုင်အောင်ရည်ရွယ်ဆောင်ရွက်နေရလို့ပြောပါတယ
်။ Facebook ကတော့ကျွန်တော်တို့ဒီ action ယူပေါင်းယူပါလိမ့်မယ်။ဒါသာသူကအဆင်ပြေတဲ့အတွက်ကျွန်တော်တို့လက်တွေ့ဖြစ်တယ်။ကျွန်တော်တို့ဒီအမေရိကမှာရှိဆိုင်တဲ့ဒီ International Fact Checking Network ဆိုပြီးတော့ကျွန်တော်တို့ရှိပါတယ်။ NGO ပါပဲနဲ့ကျွန်တော်တို့ ISCR ရဲ့ကျွန်တော်တို့နေနေကျွန်တော်တို့ပေါ်ပြနေရဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ကတော့ဒီကတော့ကျွန်တော်တို့တက်မလိုက်ဘူး။နေ့မတက်တက်နဲ့လုပ်မယ်။ဟိုအချက်လက်မှားရင်းမှားရင်းကြောင်းရှင်းရပဲပေါ့နော်။အဲ့ဒီလိုလိုဒီတိုင်းပဲလုပ်ပါလေ။အခြားနေရာကတော့ကျွန်တော်တို့ဒီဇန်နဝါရီလအစီအစဉ်ဖြစ်တဲ့ကျွန်တော်တို့ဒီ rewrite schedule ကိုကျွန်တော်တို့ဟို software component လုပ်ချင်တယ်ကျွန်တော်တို့ဒီကတော့မှားရင်းကြောင်းပေါ့နော်။ကျွန်တော်တို့တက်ပြီးကြာဖြစ်ပါတယ်။
Facebook ရဲ့လူမှုရေးစာတတ်မှတ်ချက်အရအမုန်းစကားလိုတတ်မှတ်နိုင်တဲ့ဖော်ပြချက်တွေကိုဖယ်ရှားနေပြီးဒီလိုစစ်စစ်ဖော်ထုတ်နေတဲ့ညီပညာကိုလည်းပုံမှန်ထိရောက်အောင်စီစဉ်ထားကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်း Facebook ကုမ္ပဏီရဲ့ဆောင်ရွက်ချက်တွေမှာလွဲမှားတာပြီးကြုံရလေးရှိရလို့သတင်းစာဆရာကိုတီယာသွေးကပြောပါတယ်
။ Facebook ကတိုင်ပြတဲ့အနေထားတော့လေကျွန်တော်အမြင်ပြောရရင်ဒီဟုတ်ကဲ့ဒါကြာတာဖြစ်တဲ့ကိစ္စမျိုးလည်းရှိရနော်ဆိုတော့ဟိုကျွန်တော်ကိုယ်တိုင်ကပဲဟိုရပို့တစ်ခုလုပ်ခုလေအတွေ့အကြုံပြန်မှုကတပြုံးဖြစ်တာပေါ့နော်အမပန်ဘူးလို့ကျွန်တော်စိတ်ထဲကပဲပေါ့နော်မမှန်ဘူးဆိုတော့သူ့ဘက်ကဖြတ်ဆွဲစဉ်းစားတဲ့အချက်တွေမှာသူကချက်တွေရှိတယ်သူဖြစ်တယ်လို့ပြည်တွင်းမှာဖြစ်နေတဲ့နေသားတွေကိုဒီသဘောတော်လေးမချုပ်နိုင်နိုင်ဘူးပေါ့နော်ဆို issue တိုင်းတော့မပြောဆို issue တွေတည်းပန်ပါလေဆို issue တွေပါလေသူ့ဘက်ကလိုအပ်တယ်ပေါ့နော်
အရင်ကလည်းလူမှုကွန်ရက်ပေါ်မှာအမုန်းစကားတွေကို Facebook ကုမ္ပဏီကတုံ့ပြန်ဆောင်ရွက်မှုတွေနှိကွေးလေးရှိရာတွေ့ရတယ်လို့လည်းဦးသိရသွေးကပြောပါတယ်။အမုန်းစကားတွေပြန့်နှံ့မှုကိုတိုက်ဖြတ်ရေးလှုပ်ရှားနေတဲ့စစ်နှက်ကြီးလူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဦးသက်ဆွေဝင်းကလည်း Facebook ရဲ့ဆောင်ရွက်ချက်တွေမှာလွေးချော်တာတွေတွေ့ရတယ်လို့ပြောပါတယ်။ဘာသာရေးလူမှုရေးအခြေခံပြီးပြဿနာဖြစ်စေနိုင်တဲ့ရည်သားပြောဆိုချက်မျိုးတွေနဲ့ပတ်သက်လို့Facebook ကိုအကြောင်းကြားတာမျိုးတောင်မှအရေးယူတာမတွေ့ကြရဘူးလို့လည်းပြောပါတယ်
။ဟိုဒီအကောင့်ကိုကြည့်ပြီးတော့ပေါ့။ဒီ community စတဲ့နေ့ကမှဟိုပြဿနာမရှိနေဘူးပေါ့။ကျွန်တော်ဆက်ပြီးတော့ complaint ဖြစ်တယ်။ဒါကဘာသာရေးဆိုတာဖြစ်နေတာကျွန်တော်ဘာသာပေါ်တာဖြစ်တဲ့ခါကျတော့ပေါ့။သူရဲ့ဒီလိုလိုဆိုရင်ဒီကုသရေးစာချုပ်ကဒီကုသရေးဆရာကြီးကဒီဘာသာရေးကုသရေးဆရာကြီးအိုက်ကွန်ဖြစ်တယ်။အဲ့တော့အဲ့ဆရာကြီးကိုဒီနေ့နေနဲ့မယုံကြည်ပိုင်နဲ့ဒီကခရစ်တိုက်ပြန်ရဲ့ရှိရပေါ့နော်။ဒါလူကြီးရှင်းရအောင်ဆိုချင်တယ်မှာအကျိုးနည်းတွေကြောင့်မို့လို့မထုတ်သေးတယ်ဆိုပြီးအကြောင်းပြတယ်။ Facebook ရဲ့ community ကိုခုလိုပတ်ပါလေ။ဒီ Facebook ရဲ့ community ဆက်ရတီပါလေဒီရထားပြီးတော့ရတယ်။အဲ့တော့အဲ့လိုဟာမျိုးတွေဆိုတာစနစ်ကျတဲ့လုပ်ပြီးတာပြီးကျွန်တော်တွေ့ရတယ်
။မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးအခြေခံနဲ့ပဋိပက္ခကြုံရရရဲ့အတိတ်ဖြစ်စဉ်တွေမှာ Facebook လူမှုကွန်ရက်ကပြန့်နှံ့တဲ့အမုန်းစကားတွေရဲ့တောင်းဝန်မကင်းကြောင်းလဲကုလသမဂ္ဂစုံလန်းစစ်ဆေးရေးအဖွဲ့ကဖော်ပြခဲ့ပူပါတယ်။ Facebook ကုမ္ပဏီကတော့ online ကနေအမုန်းစကားတွေနဲ့သွေးချိုလှုပ်ဆော်တဲ့လုပ်ရက်တွေကိုဟန်တားဖို့ကြိုးစားဆောင်ရွက်နေကြောင်းပြောဆိုထားပြီးမြမစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေအပါအဝင်အဖွဲ့အစည်းတချို့နဲ့လူပုဂ္ဂိုလ်ရဲ့စာမျက်နှာအကောင့်တွေကိုလည်းထိရှားခဲ့ပူပါတယ်။လူမျိုးရေးဘာသာရေးကွဲပြားမှုတွေကိုအခြေခံတဲ့အမုန်းစကားတွေကိုဖော်ပြနေရလို့ဆိုတဲ့ဖော်ပြချက်ပေါင်း 28,000 ကိုလည်း2020မေလဇွန်လနဲ့ဩဂုတ်လတွေအတွင်းမှာဖိရှားခဲ့ကြောင်းလဲဩဂုတ်လနောက်ပိုင်းကသတင်းထုတ်ပြန်ထားပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ